မင်္ဂလာပါခင်ဗျာ VOA American တန်ကနေဒီဇင်ဘာ3ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုက်လက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါအခုဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့
ရန်ကုန်မြို့မှာကားရီချက်တယ်လာကားပါကင်နေရာရှိတယ်မရှိဘူးဆိုရလည်းပဲမှန်ပါတယ်အဲ့တော့ရေတိုးနဲ့ပတ်သက်ပြီးတ
ော့ဒါတော့တရိုက်လေးလိုင်းအစီအစဉ်မှာပြန်ပြီးတော့နားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုကိုညံဝင်းအောင်ကမန်အင်ဂျင်နီယာနဲ့အတူစူးစီးတင်ဆက်ပေးထားပါရခင်ဗျာ
Could Myanmar's democratic future be in jeopardy မြန်မာဒီမိုကရေစီအပြောင်းအလဲရဲ့အနာဂတ်ဟာအန္တရာယ်တွေနဲ့ရင်ဆိုင်ရမှာလားဆိုတဲ့ကောင်းစဉ်နဲ့ Economy Watch Magazine မှာရေးသားထားပါတယ်မြန်မာနိုင်ငံမှာ2015ခုနှစ်တည်းကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်တွင်းပြည်ပကစိုးရိမ်မှုတွေရှိနေခြင်းမှာသမ္မတဦးသိန်းစင်ကဒေါ်အောင်ဆန်းစုကြည်အပါအဝင်တမတော်ကာကွယ်ရေးဦးစီးချုပ်တိုင်းသာခေါင်းဆောင်တွေပါတီခေါင်းဆောင်တွေစုစုပေါင်း14ဦးကိုဖိတ်ခေါ်တွေးဆလိုက်တာဟာနိုင်ငံတကာစိုးရိမ်မှုကိုရှော့ချဖို့နဲ့ပြုပြင်ပြောင်းလဲမှုတွေဆက်သွားနေတယ်ဆိုတဲ့သတင်းစကားမျိုးနိုင်ငံတကာကိုပေးလိုက်တာလည်းဖြစ်ပါတယ်အကယ်၍လာမယ့်နှစ်ရွေးကောက်ပွဲသာလွတ်လပ်ပြီးတရားမျှတမှုရှိမယ်ဆိုရင်အယက်သားအစိုးရတရက်ပေါ်လာနိုင်မှာပါတစ်ဖက်မှာအာဏာရအစိုးရပါတီရဲ့ခေါင်းဆောင်တွေကြားသဘောထားကွဲလဲမှုတွေရှိနေပြီးအာဏာကိုဆက်လက်ထိန်းသိမ်းနိုင်မယ်ဆိုရင်တော့လူထုရဲ့ယုံကြည်မှုပိုပြီးကြာဆင်းသွားမှာဖြစ်ပါတယ်။ဒါကြောင့်စစ်မှန်တဲ့ဒီမိုကရေစီအပြောင်းအလဲတွေကိုတကယ်လုပ်မလားအာဏာရပြည်ခိုင်မျိုးပါတီကအသေးချာသုံးသပ်ဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့တင်ပြထားပါတယ်။အပြည့်အစုံကို economywatch.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်
။ Myanmar to let Japan search for remains of World War II soldiers ဒုတိယကမ္ဘာစစ်တုန်းကဂျပန်စစ်သားတွေရဲ့အကျဉ်းအကြံတွေကိုမြန်မာနိုင်ငံတွင်းမှာရှာဖွေခွင့်ပြုဆိုပြီးဒီဇင်ဘာလ2ရက်နေ့တော့ The Asahi Shimbun သတင်းစာမှာ Naoyuki Fukuda ကရေးသားထားပါတယ်။ဒုတိယကမ္ဘာစစ်အတွင်းမြန်မာပြည်မှာတည်ဆုံသွားကြတဲ့ဂျပန်ဘရင်တပ်မတော်စစ်တီဟောင်းတွေရဲ့ရုပ်ကျွင်းနဲ့အသုံးဆောင်ပစ္စည်းတွေကိုအနှစ်30အတွင်းမှာပထမဆုံးအကြိမ်ဖြစ်ပြန်လည်ရှာဖွေခွင့်ရတာဖြစ်ပါတယ်။ရှာဖွေရေးလုပ်ငန်းတွေကို2015 March လမတိုင်ခင်စတင်လှုပ်ဆောင်နိုင်လိမ့်မယ်လို့ညွှန်လင်းထားပါတယ်။အဓိကအားဖြင့်တော့သကိုင်းတိုင်းချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာရှာဖွေသွားမယ်လို့ဆိုပါတယ်။ဒီတရှာစစ်တပ်ကိုတိုက်ထုတ်ဖို့အတွက် 1944 ခုနှစ်ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံကိုဂျပန်စစ်သား3,000နီးပါးဝင်ရောက်ခဲ့ပြီး 3,000 လောက်တိုက်ပွဲအတွင်းသေဆုံးခဲ့တာပါရှင်။အပြည့်အစုံကတော့ asia.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်
။ Communal clashes behind murders of Myanmar men in Penan ဘာသာမတူတဲ့အုပ်စုကြားရန်ဆောင်ရာကနေပီနန်ကမြန်မာလူမျိုးတွေအသက်ခံရဆိုတဲ့ခေါင်းစဉ်နဲ့ဒီဇင်ဘာလ2ရက်နေ့ထုတ်စင်ကာပူရဲ့ The Straits Times သတင်းစာကရေးပါတယ်။လွန်ခဲ့တဲ့တစ်နှစ်နီးပါးကမလေးရှားနိုင်ငံပီနန်ကျွန်းမှာမြန်မာအလို့သမား23ဦးရဲရဲစစ်စစ်အသက်ခံရတာဟာမြန်မာနိုင်ငံတွင်ဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားတင်းမာမှုရဲ့နောက်ဆက်တွဲကြောင့်ဖြစ်တယ်လို့မလေးရှားရဲတွေကသုံးသပ်ပါတယ်။ဒီလူသတ်မှုအတွက်တန်တရားရှိသူ9ဦးကိုမလေးရှားရဲကပြီးခဲ့တဲ့သတင်းပတ်တည်းဖမ်းဆီးလိုက်ပါတယ်။အဲ့ဒီတဲကအဓိကတရားခံလို့ယူဆရသူကတော့မွတ်စလင်တဦးဖြစ်ပြီးသူ့မိသားစုဝင်တွေရခိုင်ပြည်နယ်မှာအသက်ခံရတာကိုလက်တုပ်ပြန်ခြင်းတာကြောင့်လို့သူကဝန်ခံခဲ့ပါတယ်။အသက်ခံရသူအများစုဟာအသက်20နဲ့40ကြားရှိတဲ့အမျိုးသားတွေဖြစ်ကြပြီးလာမယ့်သတင်းပတ်အနည်းငယ်ကြာရင်ဒီအမှုကိုအပြည့်စုံစစ်ဆေးဖော်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်နယ်ရဲချုပ်ဓာတုရဟင်းကပြောဆိုတဲ့အကြောင်းဖော်ပြထားပါတယ်။အပြည့်စုံကို straighttime.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုကိုဉ္ဇဉ်ဝင်းအောင်ကစူးစီးတင်ဆက်ပေးခဲ့တာပါအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်စာလုံးပေါင်းက L-I-V-I-N-G, living a, L-I-V-E, live, so de, sakalunga la bido, teshini taina go sunura phit par de, H-A-N-D, hand ga, le, T-O-2 ga, ma, M-O-U-T-H, mouth ga, baza, so ro, sakbait kong ye, thayay, dhebe ga ro, bawa yati da, leka ni baza, so bido, dhebe ya par de, di dong sin te lara ga ro,စီပွားရေးကဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြက်တိတ်ကြတဲ့လွန်းလာတို့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လ လက်ထဲမှာစားစရာရောက်လာတာနဲ့ဗစက်သေးတန်းထရမယ်အခြေအနေမျိုးမှု hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြကြရအောင
် The Browns have 3 kids The husband recently lost his job so the family is now living hand to mouth
Brown မိသားစုမှာခရီးသုံးယောက်ရှိတယ်ခင်မုန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The Browns have 3 kids The husband recently lost his job so the family is now living hand to mouth
တနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တော်လာလာတန်းစီစဉ်တဲ့ဇက်ကရမနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့တရားလေးလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးရမယ်ကိုဇော်ဝင်းလိုင်းကထုတ်လုပ်သူမတ်ဆွန်မွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA တရားလေးလိုင်းစီစဉ်ကကြိုးစို့ပါတယ်တော်ရရှင်တို့သိကြတဲ့အတိုင်းပဲအထူးသဖြင့်တော့ရန်ကုန်မြို့နေပြည်သူတွေသိကြတဲ့အတိုင်းပဲရန်ကုန်မြို့ကရင်ကြောပိတ်ဆို့မှုတွေဟာအမတန်ကိုဆိုးရတဲ့အဆင့်ကိုတဖြည်းဖြည်းနဲ့ရောက်လာနေပါပြီတစ်ဖက်မှာကားရက်တဲ့နေရာအလွန်လောက်မရှိတာနိုင်ငံတကာအဆင့်မီလမ်းစနစ်တွေမရှိတာမော်တော်ယာဉ်တွေကိုလမ်းဘေးမှာဆေးမရှိကမ်းမရှိရပ်ထားကြတာနောက်လမ်းဘေးပလက်ဖောင်းတွေပေါ်မှာကားတွေရပ်တော့ဈေးဆိုင်တွေကားတွေရပ်တဲ့အပြင်ဈေးဆိုင်တွေထွက်ကြတာနောက်ပြီးတော့အဲ့ဒီအတွက်လူတွေကကလပ်ဖောင်းတွေပေါ်မှာရှောက်မရပဲလမ်းတွေပေါ်ရှောက်ကြတော့တခါရင်ကျော်ပိတ်ဆို့မှုကိုထပ်ပြီးတော့ကြီးထွားစေတဲ့အနေအထားမျိုးဖြစ်နေပါတယ်လက်ရှိဖြစ်ပေါ်နေတဲ့ရင်ကျော်ပိတ်ဆို့မှုတွေကိုစနစ်တကျဘယ်လိုကန့်တွေဖြေရှင်းကြမလဲရန်ကုန်မြို့တော်စီမံသားရေးကော်မတီအနေနဲ့ရောတက်ဆိုင်ရာတာဝန်ရှိသူတွေကရောဒီကိစ္စကိုဘယ်လိုဖြေရှင်းမှုစီစဉ်နေကြတယ်လဲဆိုတာတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီကနေ့အဓိကဆွေးနွေးပေးဖို့အတွက်ကျွန်တော်တက်ဆိုင်ရာပညာရှင်တွေနဲ့လွတ်တော်အမတ်တွေကိုလည်းဖိတ်ခေါ်ထားပါတယ်ပထမဆုံးတော့ကျွန်တော်ရန်ကုန်မြို့တော်စီမံသားရေးကော်မတီမှတာဝန်ထမ်းဆောင်နေတဲ့မြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ကိုလေလိုက်မော်ကိုဖိတ်ခေါ်ကြပါရခင်ဗျဆရာကြားပါလားခင်ဗျဟု
တ်ကဲ့ကြားပါရ
ဟုတ်ကဲ့ဆရာအခုဆရာတို့ဒီရန်ကုန်မြို့တော်စီမံသားရေးကော်မတီအနေနဲ့ရန်ကုန်မြို့မှာလက်တလောရင်ဆိုင်နေရတဲ့ဒီရင်ကျော်ပိတ်ဆို့မှုတွေကိုဘလို့ဖြေရှင်းဖို့စီစဉ်နေတဲ့ဆရာလေးတွေကိုဆရာတို့လှုပ်ဆောင်နေတဲ့ကိစ္စလေးတွေအရင်ပြောပြပါလားဆရာ
ဟုတ်ကဲ့ကျွန်တော်ကတော့ဟိုပါဟိုရန်ကုန်ပြန်ပြီးပါပဲတော့ဟိုအဲ့တော့ကျွန်တော်တို့ကအတချို့အလေးတွေကလည်းပဲဟိုကျွန်တော်တို့ရေမျိုးတော့စီဝင်တာကစီစဉ်နေတာတွေရှိမယ်ချို့အလေးတွေကလည်းကျွန်တော်တို့ကျွန်တော်အကြံတွေရှိပါလိမ့်မယ်အဲ့တော့ပထမဆုံးစပြီးပြောမယ်ဆိုရင်ကျွန်တော်ပထမဆုံးရေတူရေရှည်ကိစ္စနှစ်ခုခွဲပြီးပြောပါမယ်ပထမဆုံးစပြီးဆိုတော့ပြောခဲ့သလိုရေမျိုးမှာကားတွေချက်တယ်ကားပါကင်နေရာတွေရှားတယ်မရှိဘူးဆိုတာလည်းပဲမှန်ပါတယ်အဲ့ဒီဒိုနဲ့ပတ်သက်ပြီးတော့လူခုကိုင်မှုရှိတဲ့ကိစ္စကတော့ပထမဦးဆုံးကရန်ကုန်မြို့မှာ integrated traffic management system လို့ခေါ်တဲ့ဒီ knee point တွေကိုတစ်ခုတစ်ခုနဲ့ချိတ်ဆက်ပြီးတော့ထားတယ်ပေါ့တစ်ခုကဒီညီသွားရင်တစ်ခုကစိမ့်သွားရင်အနေနဲ့ light စိမ့်တဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့ဒီလိုစနစ်မျိုးကိုလုပ်ဖို့တင့်ပါတယ်အဲ့ဒီလိုလုပ်ဖို့အတွက်ကိုကျွန်တော်တော့အကြံပေးတာလည်းကြာပါပြီဒါပေမဲ့အခုတော့သူအဲ့ဒီတော့လည်းလက်ခံပါတယ်ဆိုတော့အဲ့ဒီကိစ္စကအကြမ်းဖြင့်30တော်လာတန်းစေလောက်ပဝင်ရင်ကြမှာဖြစ်တဲ့တို့ကြောင့်မလို့သူတို့လည်းပဲကြိုးစားပြီးတော့ရှားနေပါတယ်လုံနေပါတယ်အခုလည်းပဲတစ်မျိုးလုံးတိုင်းတာနဲ့မဟုတ်တော့မှအရေးကြီးတဲ့နေရာလေးတွေကိုကွဲပြီးတော့စပြီးလုပ်ဖို့ဆိုတာအစီအစဉ်ရှိပါတယ်ဆိုတော့ဒါကတော့အကျန်းချင်းဒီလို integrated traffic management system ကိုလုပ်လိုက်မယ်ဆိုရင်တော့အားလုံးပြည့်ရှင်းတော့မှာတော့မဟုတ်ဘူးအဲဒါပေမဲ့အခုလက်ရှိတွာလာနေတဲ့အရှိန်ပေါ့speed ပေါ့တူတယ်ဆိုလို့ရှိရင်တော့6ရာခိုင်နှုန်း15ရာခိုင်နှုန်းလောက်တော့တိုးသွားစရာကြောင်းရှိပါတယ်ဒါကရေလိုကိစ္စပါအဲရေရှည်ကိစ္စကတော့ကျွန်တော်တို့စဉ်းစားနေတာကအဲ proposal မျိုးအပြင်မှာပတ်လန်းတစ်ခုပေါ့မျိုးပတ်လန်းတစ်ခုတိဆောက်ဖို့ရှိပါတယ်ဒါကလည်းပဲကျွန်တော်လုပ်ခဲ့တဲ့3နှစ်လောက်ကလေးကအဆိုပြုခဲ့တော့အခုလည်းပဲစပြီးတော့အကောင့်ထဲပို့နေပါပြီအဲသို့တော့မျိုးအပြင်ပတ်လန်းကတော့ချက်ချင်းကြီးရတော့လည်းပဲတို့အမှမဟုတ်သေးပဲနဲ့ချက်ချင်းလက်ထီအောင်မှမဟုတ်သေးပါဘူးအဲတော့အဓိကအရေးကြီးတာကအတွင်းပတ်လန်းပေါ့အတွင်းပတ်လန်းဆိုတာကကျွန်တော်တို့ဒီဒ
ကနလန်ပဝင်းကျင်းနောက်တစ်ခါဟိုဘက်ကကြီးမနိုင်ကနလန်ပဝင်းကျင်းပြင်းစိန်ကိုသွားတဲ့ဘရင်နောင်လန်ပဝင်းကျင်းပေါ့နော်အဲဒီလိုအတွင်းပလန်တစ်ခုကိုတော့ကျွန်တော်တို့ကြီးဆွဲပြီးတော့အဲဒုရက်ကြီးရောလက်ရှိရောရန်ကုန်မြို့တော်စီမံသားရေးကော်မတီအတွင်းမှာမြို့တော်ဝယ်အထည်ပေါ့လေသဘောတူပြီးပါပြီလုပ်ဖို့ကံလို့ရှိပါတယ်အဲ့ဒါကတော့အဲ့ဒီဆိုတော့ကျွန်တော်ပြောတဲ့လမ်းတွေကိုကနလန်ကြီးမနိုင်ကနလန်ဘရင်နောင်လန်ပေါ့နော်ဆိုတော့ဒီကနောက်ဖက်ကူလည်းပဲပြန်ပြီးတော့နောက်ဖက်မှာလည်းရှိတဲ့ဟိုဘက်ကတောင်မြောက်တောင်ကလပ်ဘက်ကလမ်းနေပေါ့အဲ့ဒါတွေကိုနှစ်ထပ်လို့ရမှာပါအဲ့တော့အတွင်းပလန်နှစ်ထပ်ပေါ့လေဖြစ်သွားမယ်ပေါ့အဲ့ဒီလိုဖြစ်သွားလို့ရှိရင်တော့အခြေအဖြစ်တော့ပိုက်ဆံအဖြစ်ကဒေါ်လာတန်1000ဘဝင်းရောက်ကုန်ပါပါ2 billion dollar လောက်ကုန်မယ်လို့ရှိရတယ်ဆိုတော့အဲ့ဒီကိစ္စကတော့ဘယ်လိုပတ်ဆံကိုဘယ်လိုခြေကြမလဲပေးကြမလဲဆိုတဲ့ကိစ္စကတော့ကျွန်တော်ရန်ကုန်မြို့စီမံတာကသူပြည်တော်စုသူကနေညှိပြီးတော့ဘယ်လိုဆက်ပြီးတော့လုပ်ကြမလဲဆိုတော့မပြောတတ်ပါဘူးအဲ့တော့ဒီဟာကတော့သူဂျပန်ပညာရှင်တွေကလည်းပဲဒါလိုပဲဆိုပြီးတော့အဲ့ဂျပန်ပညာရှင်တွေကနေပြီးတော့သူတို့ရဲ့ခံမှန်းချက်သူတို့ကသူတို့လုပ်မယ်လို့ပြောတဲ့ဟာတွေကအကျဉ်းချင်းအခုကျွန်တော်ဆိုရပြောတဲ့2 billion dollar ရဲ့စာလို့ရှိရင်3-4%လောက်များနေပါတယ်ဆိုတော့များတော့ကျွန်တော်တို့ဒီတွင်းကပဲလုပ်ကြမယ်လို့ဆိုပြီးတော့အခုတော့လက်ရှိဒီတော့စီရင်သားရကကွန်ပီယာလူတွေကလက်ခံထားတာရှိပါတယ်ဆိုတော့ဒီကိစ္စကတော့အဲဒါကတော့ရည်သူမဟုတ်ဘူးရည်လက်စီမံကိန်းပေါ့နော်အကျဉ်းချင်းတော့နောက်ထပ်5နှစ်လောက်ကြာလို့ရှိရင်တော့နည်းနည်းလေးပူပြီးရှင်တော့ပြေသွားကြအကြောင်းရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာတခုလေးကျွန်တော်နောက်ဆက်တဲ့မေးချင်တာဆရာအခုကျွန်တော်တို့အပြင်မှာလည်းနှစ်စုံတစ်ဖြားကြားနေကြတာကဒီအခုလိုမျိုးဒီမြေပေါ်မှာဒီလမ်းနေတိုးချက်ပြီးတော့စနစ်တကျပြန်ပြီးတော့တိဆောက်တာအပြင်ရေတို့ရေလရေရှည်ပေါ့နော်စီမံကိန်းတွေအပြင်ဒီမြေအောက်လမ်းဖောက်ဖို့ဆိုတာကောဆရာရှိသလားတပေါ့မြေအောက်ယထားတို့ဘာလို့လိုမျိုးတခြားဒီတ
ော့မြေအောက်ယထားကကျွန်တော်တို့ကတော်တော်များများတော့အင်တာနက်ဒီဘာတွေမှာတွေ့ပြီးဆွဲတဲ့ပုံစံတွေတွေ့နေရပါတယ်ဒါပေမဲ့ကျွန်တော်အချမ်းအချင်းကျွန်တော်တင်ပြရမယ်ဆိုလို့ရှိရင်ကျွန်တော်တို့ underground train ပေါ့နော် underground train က1 kilometer ကို1 billion dollar လောက်ကုန်ပါလေ။အဲ့တော့အကျန်းအဖြစ်ရန်ကုန်ကနေပြီးတော့ဆိုတော့သုမေဘုရားကနေပြီးတော့မင်္ဂလာဆိုလောက်ကိုဖောက်မယ်ဆိုလို့ရှိရင်လေအဲကျွန်တော်တို့ကအကျန်းအဖြစ် 7 billion dollar လောက်ကုန်သွားမယ်ဆိုရင်အခုကျွန်တော်တို့ဗမာပြည်မှာရှိတဲ့ national debt လို့ခေါ်တဲ့အမျိုးသားလုံးရဲ့အကျွေးအခွာအကျန်းအဖြစ် 4 billion dollar လောက်ပဲရှိတော့အဲ့ဒါတဲ့တောင်မှနှစ်ဆသုံးဆလောက်ကျော်သွားမယ်ဆိုတော့လက်ရှိအဖြစ်ကတော့သိကြီးမစင်းသားဘူးမတင်သေးဘူးလို့ကျွန်တော်ယူဆပါတယ်။အခုက sky train sky train ကလည်းပဲအဲ့ဒီနီးပါးမဟုတ်အဲ့ဒီတဝက်လောက်တော့ကုန်ပါပဲဖြစ်တဲ့အတွက်ကြောင့်မလို့ဒါရီကလည်းပဲသူကပြောတဲ့ရေလက်စီမံကိန်းနောက်ပိုင်းလောက်မှဆိုရင်တော့ဖြစ်နိုင်တယ်ဖြစ်တယ်လို့ယူဆပါတယ်။အချမ်းအချင်းခြုံပြောခြင်းဆိုလို့ရှိရင်တော့လူတွေဟာဒီ public transport ကိုသုံးတာကိုပိုပြီးအားပေးတင်ပါတယ်။အဲ့ဒါကတော့ကျွန်တော်တို့ရဲ့ဆိုပြချက်ပါအဲ့တော့ကျန်းချင်းတော့အခုမီတာကမြို့ပလန်းတော့ရှိပြီမဲ့သူတို့တည်နေတာကကျန်းချင်းနေ့စဉ်လူတွေလူသွားလာနေတဲ့လူတွေရဲ့နားအရင်တော့ပဲတည်နေပါတယ်ဆိုတော့အဲ့ဒါကိုလည်းပဲကျွန်တော်တို့ကပြောတာတော့ပူပြီးကောင်းအောင်လုပ်ချက်ပါပူပြီးတည်အောင်လုပ်ချက်ပါဆိုပြီးတော့ဆိုပြနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်အခုရန်ကုန်တိုင်းဒေသကြီးလွတ်တော်အမဒေါက်တာဒေါ်ညိုညိုသိန်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာလေလိုင်းပေါ့ကိုဆရာမကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလေရှင
်ဟုတ်ကဲ့ဆရာမကြီးဆိုတော့ကျွန်တော်တို့နားလည်တော့သိထားသလောက်ဆိုလို့ရှိရင်ဒီရန်ကုန်တိုင်းဟိုရန်ကုန်မြို့မှာဖြစ်နေတဲ့ဒီဟိုရင်ကျော်ပိတ်ဆို့မှုကိစ္စနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ထဲမှာလည်းမကြာခဏဆိုလို့ဆွေးနွေးတယ်လို့ကြားပါတယ်ဆိုတော့အဲ့ဒီရဲ့တိုးတက်မှုတွေဖြစ်စဉ်ရလတ်တရားဘလို့နေထားရှိနေပါပြီလေဆရာမဆိုတော့ဆရာဒေါက်တာကျော်လတ်ပြောသားသလိုမျိုးအဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့ကောလွတ်တော်ထဲမှာဘလောက်ထိတည်ထားတယ်လဲဘလောက်ထိဟိုဘောဆွေးနွေးမှုတွေရှိတယ်လဲဆရာမ
အော်ကျမတို့လွှတ်တော်မှာကတော့လေဒါဟိုကျမတို့လွှတ်တော်က3လတစ်ချိန်ပေါ့နော်တခါတလေ5လတစ်ချိန်လောက်မှာပဲဒါလှုပ်ဖြစ်ပါတယ်အဲ့တော့လွှတ်တော်ကျင်းပတဲ့အချိန်နဲ့ပြင်မယ်လွှတ်တော်ကျင်းပတိုင်းမှာတော့ပေါ့နော်ဒီရန်ကုန်မြို့မှာဒီရင်ကျော်ပိတ်ဆို့မှုပြဿနာပေါ့နော်စီကံချိုးဖောက်မှုစီကံမဲမှုပြဿနာတွေကိုအများအားဖြင့်ဆွေးနွေးဖြစ်တယ်ပေါ့နော်အကျမပါဝင်ဒါရန်ကုန်တိုင်းဇာတိကိုယ်စားလှယ်တွေပေါ့နော်ဟိုအချိန်တိုင်းဆွတ်တော့အစည်းအဝေးတိုင်းမှာအများအားပြောတဲ့ပြဿနာပဲပေါ့နော်အကျမဆိုရင်တော့ပြီးခဲ့တဲ့နှစ်လောက်ကလေးကဒီပုဂ္ဂလိကမတော်ရင်ပြည့်စွက်ခြင်းတွေကိုပြည့်စွက်တဲ့ကိစ္စတွေစနစ်တကျဖြစ်ဖို့ဆိုတာဥပဒေရေးဆွဲဖို့ပေါ့နော်ဒါအစိုးရကိုတိုက်တွန်းခဲ့တယ်ပေါ့နော်အဲ့ဒါနှစ်နှစ်ကျော်ကြာပေါ့ဆွတ်တော်ရဲ့အစိုးရရဲ့ပေါင်းပြီးတော့ဥပဒေရေးဆွဲရေးလုပ်ငန်းစဉ်ကိုလုပ်နေတာ အာအခုမကြခင်ပေါ့နော်ဒီရန်ကုန်တိုင်းတွင်မှာပုဂ္ဂလိကမတော်ရင်နေထိန်းချုပ်ဖို့အတွက်ဒါစနစ်တကျပြည့်စုံဖို့ဥပဒေထွက်တော်မယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကတော့မသေးချာတာတော့ဒီဥပဒေထွက်ပြီးရင်အောင်မှာပေါ့နော်ဒီဥပဒေအတိုင်းလက်တွေ့အကောင့်တွေပေါ်ဖို့ဆိုတဲ့နေရာမှာတော့တော်တော်လေးအခက်အခဲတွေအများကြီးရှိအောင်မယ်ပေါ့နော်အခုနောက်ပိုင်းကပို့ပို့ပြီးဆိုးလာမယ်ပြဿနာပဲပေါ့နော်လွတ်တော်ကတော့တည်တဲ့အတိုင်းပဲကျွန်တော်တို့ကတော့ဒါဟိုအစိုးရကိုဖိအားပေးရုံကလွဲပြီးတော့ကျန်တာဥပဒေပြတန်းပေးရုံကလွဲပြီးတော့ကျန်တာတော့ကျွန်တော်တို့အနေနဲ့ဟိုတက်နိုင်တာတော့မရှိပါဘူးပေါ့နော်အာဖိအားပေးရုံတော့ပဲကျွန်တော်တို့ရှိတာပါအခုနောက်ကလုံနေတယ်ဆိုလည်းဆရာပြောတဲ့စီမံကိန်းတွေကတော့ကျွန်တော်တို့ဟိုသိတယ်ဘလောက်တော့သိပါလေဟိုမသိတာတွေလည်းအများကြီးတော့ရှိပါသေးတယ်
ဟုတ်ကဲ့ဟိုစောစောဆရာပြောတော့တာကတော့သူကတော့ grand scale တွေပေါ့နော်အကြီးဟောပေါ့စီမံကိန်းကြီးတွေပေါ့ဟိုဟိုသူကရေတိုးရေရှည်ဟိုရေလတ်ဆိုပြီးပါလို့ဆိုပေမဲ့လည်းဒါဆရာကြီးတွေကစီမံကိန်းကြီးတွေပေါ့ဒေါ်လာဘီလီယံနဲ့ချီပြီးကုန်မဲ့ကိစ္စတွေဒါပေမဲ့ကျွန်တော်တို့ရုပ်တရက်ဖြည့်ရှင်းလို့ရတဲ့ပြဿနာကျွန်တော်မြင်မိတာပေါ့လေရန်ကုန်မြို့မှာသွားလာရင်းနဲ့မြင်မိတာတတိထားမိတာကဥပမာဆိုကြပါစို့မြင်းနီကုန်းမှာရင်ကြောတွေပိတ်တယ်ဆိုလို့ရှိရင်အဲ့ဒီမှာဘာဖြစ်လဲဆိုတော့ platform ပေါ်မှာဟိုအဲ့ဒီမှာရှိတဲ့ဟိုဈေးဆိုင်တွေကသူတို့ကားတွေပစ္စည်းတွေချပြီးတော့တင်ပြီးတော့ထားကြတယ်ကားတွေရပ်ထားကြတယ်ပစ္စည်းတွေရောင်းတယ်အဲ့တော့ platform ကြီးကပိတ်သွားရောဆိုတော့လမ်းညနေကျတော့လမ်းပေးမှာဈေးရောင်းခြင်းနဲ့ဈေးဆယ်တွေက platform ပေါ်မှာရောင်းဝင်မရှိဘဲနဲ့လမ်းပေါ်တက်ရောင်းကြရောအဲ့ကြတော့ရင်ကျောကဟိုလမ်းကျင်းသွားအဲ့ဒီအဲ့ဒါအပြင်လူတွေကလမ်းလျှောက်တဲ့လူကလည်းတော်တော်ကိုများတဲ့ခါကျတော့အဲ့လူတွေကလည်းလမ်းပေါ်တက်လျှောက်ကြတော့ရင်ကျောကထပ်ပိတ်ပြန်အောင်ဒီကြားထဲမှာဒီတက္ကစီတွေဘာတွေဟိုအငှားရင်တွေကလည်းလမ်းပေါ်မှာရပ်ကြတာတွေရှိတော့တဖြည်းဖြည်းနဲ့ဟိုမောင်းစရာလမ်းကတလန်းတောင်မကြံတော့တော့ဖြစ်နေတဖက်မှာလေဆိုတော့အဲ့ဒီအချိန်မှာကျွန်တော်သတိထားမိတာကရင်ကြောတွေကိုလမ်းမမှာရက်တဲ့ရင်တွေကိုရှင်းပြတယ်ဟိုဟာပေါ့ဟိုစီမရှိကမ်းရှိရနေတဲ့ရင်တွေကိုဟိုဟာပေါ့သက်ဆိုင်ရာလာပြီးတော့ရှင်းတယ်ဆိုလို့ရှိရင်အဲ့ဒီနေ့ဟာရင်ကြောပိတ်ဆို့မှုနည်းတဲ့နေ့ဖြစ်တယ်မရှင်းတဲ့နေ့ကတော့ပိတ်တာပဲလာပြီးတော့မရှင်းလို့ဆိုတော့အဲ့လိုမျိုးတခြားနေရာတွေမှာလည်းအများကြီးရန်ကုန်မြို့နေရာတော်တော်များများမှာဖြစ်နေတော့အဲ့လိုမျိုးရှင်းပြတာတွေကပုံမှန်မလုပ်ပေးနိုင်ဘူးလားဥပဒေရှိတယ်အဲ့ဒီဥပဒေကို enforce မလုပ်နိုင်ဘူးလားကျွန်တော်သိချင်တာ
အာဟုတ်တယ်ဟုတ်တယ်အဲ့ဒါကတော့ဟိုကျွန်တော်တို့ဒီမှာဆိုရင်ဒါပြည်သူလူထုဟိုအများစုပြောနေတာကျွန်တော်တို့ဟိုရင်ထိုင်းရေးတွေတော့ရှိရပေါ့နော်ဒါပေမဲ့ရင်ထိုင်းရေးတော်တော်များများကလည်းပေါ့နော်အာပြည်ပနာပါလေဆိုတော့ဒါတရားဥပဒေရှိတဲ့အတိုင်းမလုပ်ဘူးလေအာအလုံးပြည်တော်ရင်ရင်ထိုင်းရေးတော်တော်များများကလည်းဒါဟိုလက်သေးလက်ယူမှုကမကြည့်ကြဘူးလေဆိုတဲ့ခါကျတော့ကျွန်တော်တို့မှာဆိုရင်ဒါဖန်စီရဲ့ထက်ပေါ့နော်အာဖန်စီရဲ့ကများနေတယ်လမ်းရှင်းရေးရပေါ့နော်အဲ့တော့ဖန်စီလို့ရှိရင်ပတ်ဆံရတယ်အဲ့တော့ဆိုင်ရတဲ့လုပ်ငန်းမှာပဲဖြီးပြီးလုပ်နေတဲ့အခါကျတော့လမ်းရှိရကမရှိသလောက်ဖြစ်နေပေါ့နော်ဒါကြောင့်မို့ဒီမှာလွတ်တော်မှာဆိုမေးမှုပါလေဒါကြောင့်ပေါ့နော်ဒီလမ်းရှိရထက်ဖန်စီရကပုံများနေတာလဲဆိုပြီးတော့ဒါအစိုးရကဒီမှာမေးခဲ့ဘူးလေအဲ့တော့ဟိုဂျင်းထိရကဥရီရနေရတဲ့ခြားထဲမှာခုနကဖန်စီရကိုပဲအာယုံစိုက်နေတဲ့အခါကျတော့ခုနကလမ်းရှိနဲ့ပုံမှန်အရင်အားနေရပေါ့နော်အဲ့ဒါကြောင့်နေရာကြီးကားပိတ်ပြီးဆို3နာရီ4နာရီကြာလောက်ထိပိတ်တဲ့နေရာတွေရှိတယ်ပေါ့နော်ဒါကတော့ဒါကြီးတင်းရည်တက်ကဒါဟိုဒါတာဝန်မကျေခင်မှုလို့ပဲတော့ကျွန်မကတော့ဟိုရှင်းရှင်းနဲ့မြင်တယ်လေ
။ဟုတ်ကဲ့ဟုတ်ကဲ့။ဟုတ်ကဲ့
။ဒီကိစ္စလေးတစ်ခု correction လေးလုပ်ချင်တာပါအချိန်ရလားတော့မသိပါဘ
ူး။ဟုတ်ကဲ့ပြောပါဆရာမ။
ခုနကျွန်တော် Democratic Party မြန်မာလို့ပြောသွားတယ်။အဲ့ဒါကျွန်မမဟုတ်ပါဘူး Democratic Party မြန်မာကျွန်မနှုတ်ခွတ်တာလားနှစ်မိနစ်တောင်ရှိပါမယ်။ကျွန်မတတိပုဂ္ဂလကိုယ်စားလှယ်နေနေရက်တည်ပါလား။အဲ့ဒါလေကျွန်မနည်းနည်းလေးဟိုရှင်းချင်ပါတယ်
။ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့။ဆိုတော့ကျွန်တော်အခုလေလိုင်းမော်ကိုဥဖုံးမြအောင်ကိုဖိတ်ခေါ်ကြပါရယ်ခင်ဗျာဥဖုံးမြအောင်ကဒီ NDP ပါတီကအမျိုးသားလွတ်တော်အမတ်ဖြစ်ပါတယ်ဥဖုံးမြအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဥပမေအောင်ရေဆိုတော့ဥပမေအောင်ကိုယ်တိုင်ကလည်း engineer တူဖြစ်တယ်ဒါပေမဲ့လည်းတခြားဘက်မှာလုပ်တဲ့ engineer ပေါ့နော်ဆိုတော့ဟိုလွတ်တော်ထဲမှာလည်းအခုရန်ကုန်တိုင်းဒေသကြီးလွတ်တော်မှာဆွေးနွေးပြောဆိုကြတာတွေလည်းဆရာလည်းကြားခဲ့မှာပေါ့နောက်ဒီဆရာဒေါက်တာကျော်လတ်ပြောသွားတာလည်းစီမံကိန်းတွေပတ်သက်ပြီးတော့လည်းရှိတယ်ဆိုတော့ဒီဟိုပေါ့တနင်္ဂနွေလုံးတိုင်းတာနဲ့ခြုံပြီးလုပ်ကြတဲ့ဒီအမျိုးသားလွတ်တော်တို့ဘာတို့မှာကောဒီရန်ကုန်မြို့မှာဖြစ်နေတဲ့ပြဿနာတွေအခုရင်ကျော်ပြည်ဆုံးမှုပြဿနာတွေစောစောဥပဒေထိန်းချုပ်မှုကိစ္စတွေဒီစီမံချက်နဲ့လုပ်ပြီးတော့ပတ်စံယူတဲ့ကိစ္စတွေအဲ့ဒါတွေဟာအသိအသေးစိတ်ဟိုတိတ်သေးလွတ်နေသလားဆရာတို့လွတ်တော်အတွက်ဆရာတို့ရှင်မောင်ဆွေးနွေးတာရှိသလား
အခုကတော့ကျွန်တော်မေဆာလာနေမှာပင်ကညုပါပါတယ်ဟိုပင်ကညုမှာပင်ကညုဆက်ကြသေးအလုံးလုံးဖိတ်ပါတယ်ဟာပိတ်တဲ့ခါမှာသွားကြည့်တဲ့ခါမှာဈေးစံတွေအကုန်လုံးများလမ်းတော့လည်းကိုနေရယူထားတယ်ပေါ့ဗျာနော်အဲဒီတော့ဈေးထဲမှာလူတွေလည်းလမ်းမပေါ်လျှောက်တယ်ဆိုတော့အဲ့ဒီစားနဲ့ပတ်သက်လို့ကျွန်တော်ဒီပင်ကညုမျိုးနဲ့စီရင်သာဥထုရေးမှုနဲ့ကျွန်တော်တွားတွေ့ပါတယ်တွားနေတွားတွေ့တဲ့ခါသူကဘာပြောလဲဆိုရှင်ကျွန်တော်တို့ကစီရင်သာမှာဝန်ထမ်းအေးအရန်နေပါတယ်တဲ့အဓိကတော့လူသားဝန်ထမ်းလည်းလားကျွန်တော်တို့ဒီထုံးထုံးအင်အားလို့ရှိမှ9ယောက်ရှိအောင်ပဲရှိပါတယ်တဲ့ အဲ့လိုသွားတဲ့ခါမှာဟာတော်ရဈေးဆိုင်အင်းကယာစီရှိရကကျွန်တော်တော့ကျွန်တော်တို့ကလည်းဈေးနဲ့လောက်ကျလို့ရှိရင်ကျွန်တော်တို့ကအခြေအနေမကောင်းမှပြီးတော့ကျွန်တော်ကလစ်ကျင်လာပြီတဲ့အဲ့တော့ဆိုရင်တော့ဟိုကဘယ်ဥပတရားနဲ့မတ်တရားတယောက်တည်းပေါ့ဗျာအစီအစဉ်ဥသားဝန်ထမ်းကအရန်ကိုအရန်နေနေပြီးတော့ဈေးဆိုင်ချူချော့ဈေးဆိုင်အင်းကတအားများနေတာပဲအဲ့ဒါကြောင့်သူတို့ကတက်လာပြီးပြေးပါလေလို့ပြောပါတယ်အဓိကကျွန်တော်ပြောချင်တာစီးပင်းသားမှာဒီအမှုသမီးဝန်ထမ်းတွေကအားများပြီးအမှုသားဝန်ထမ်းနဲတာလေအဲ့ဒီဝန်ထမ်းတွေကလာကြားထဲမှာလည်းအများစုကရေသွေးနှိပ်နေတာပေါ့ဗျာအဲ့တော့စီးပင်းသားဒီလိုနားပိတ်ဆုံးမှာသူကနံပါတ်၁အတော်ဝင်ရှိရသူဒါပေမဲ့စီးပင်းသားလူကြီးတွေကဒီဒီတက်တူနာတစ်ခုဖြစ်ပြီးစဉ်းစားလို့ရှိရင်သူကစီးနှံကြီးကြီးဆွဲမယ်ဘာနာလို့အများကြီးပုံမစီးနှံကြီးကြီးဒီလိုဒီမိုင်းဆက်လောက်နဲ့စဉ်းစားနေတယ်ပေါ့နော်ကျတလို့အောက်ချီမှာရှိတဲ့ကြံစည်တာလေးဟိုလာဝန်ထမ်းအူရမလို့မလို့တော့ဓာရီလာဝန်ထမ်းအယူသိနေတဲ့ပန်းလာလေးဝန်ထမ်းနဲ့ခါးကားကိုမြိုင်းရတဲ့ပတ်တူဒီကိစ္စနဲ့တောင်းဝင်ချေရှင်းနိုင်နေကြီးမရှိတဲ့အဲ့ဒီလိုင်းကိုသူကမစဉ်းစားဘူးသူကအမြင်ကြီးနေတဲ့ဒီပေါ့နော်ဒီစီ project ကြီးတွေနဲ့ဘီလီယံနဲ့ထိတဲ့ project ကြီးကိုစဉ်းစားရတယ်အဲ့ဒါစဉ်းစားတာတခြားသတိတက္ကနာတခြားပါဒါစီရင်တာကြံစည်တာဒုတိယကြံစည်တာကကျွန်တော်ရင်းနှီးရတော့ပါရင်းနှီးရင်အင်းရတဲ့ရန်ရှော့တိကျနေပါလေဒီကြုံမျိုးမှာဒီရန်ကုန်တိုင်းမှာမှုခွင့်ကိစ္စတွေမှာရင်းနှီးရေးကိစ္စတွေမှာရင်းနှီးရေးအင်အားမရှိတော့ပါဘူးအဲအခုဥပမာပြောမယ်ဆိုချင်သီမင်္ဂလာဈေးကြီးမှာရှိတဲ့ဈေးတွေဈေးတွေကိုမကြည့်ခွဲတောင်းကျတဲ့ကိစ္စကိုစီစဉ်စားမဖြေရှင်းနိုင်ပါဘူးဈေးတက်ကလည်းအင်းနဲ့ဆူးဆူးပြီးတော့အင်းအားနဲ့ရှင်းရဖို့ဖြစ်နေပါတယ်ပေါ့နော်နောက်ဒီကကြည့်တဲ့ဘတ်ကားလိုင်းတွေမှာရှိတဲ့မတ်တပ်သားဆိုတဲ့လူတွေကလည်းစစ်မှုတော်အောင်ဝန်ထမ်းတွေပဲမြားပါတယ်ဒီလိုရတဲ့ဘာယူသေးမှမရှိတော့ပါဘူးအဲ့တော့ကျွန်တော်လည်းလိုင်းကထောက်ဘူးပါလေအဲ့လိုင်းကတွေကပြည့်တဲ့ဆက်ကြည့်ပေါ့နော်ဒီတရားဝင်ကြီးရဲ့တရားမှုကြီးရဲ့ဒါအောင်ရဖို့ပဲစိတ်ကူးနေတာပေါ့နော်ဒီကိလပြဿနာကိုလားဟောဒီရင်ကျောပြည့်စုံမှုနဲ့ပတ်သက်လို့လားဒီပတ်စားတဲ့ပြဿနာတွေမရှိနိုင်ပါဘူးအဲ့တော့ရန်ကုန်မြို့ကြီးမှာအဓိကတောင်းဝန်ရှိတဲ့စီမံသားဝန်ထမ်းတွေအဲ့ဒါအယူသေးအယူရှင်းမရှိတာတွေအယူတွဲမရှိအင်အားနေတာတွေအဲ့ဒီဂျင်းတိန်ကအဲ့လားအင်အားမလုံးတော့ကြတယ်လာဒီမရသာလူတွေတောင်းဝန်ယူဆိုင်တောင်းလဲဒီကြေညာကြီးဖြစ်နေရတာပ
ါဟုတ်ကဲ့ဟုတ်ကဲ့ဆရာကျွန်တော်ကျေးဇူးတင်ပါတယ်ကိုဥဖုံးမြောင်ဟုတ်ကဲ့ဆိုတော့ရန်ကုန်မြို့တော် CBC ဒီစီမံတာရေးကော်မတီအနေနဲ့ကတော့စောစောကဆရာဦးဖုံးမြောင်ပြောသားသလိုပဲလှုပ်ဆောင်နေရတာတော့အများကြီးလို့မှာပေါ့လေအခုဒီဟိုစောစောကပြောတဲ့ဒီစီမံချက်တွေချပြီးတော့ပတ်စံတွေကောက်ပြီးတော့ရှင်းတာတော့ဟုတ်ပါပြီဒါပေမဲ့အဲ့ဒီလူတွေပတ်စံကောက်ဆရာမလို့အောင်ပုံမှန်လုပ်နိုင်အောင်ဟိုအစိုးရနေစီစဉ်ပေးမယ်သူတို့ရဲ့လစာကိုလုံလောက်အောင်လုပ်ပေးမယ်ဆိုရင်တော့ဒီညော့ပိတ်ဆို့မှုကလက်တလောဖြစ်နေတာတော့နည်းနည်းတက်တာသွားမယ်လို့မျှော်လင့်ရပါတယ်ခင်ဗျာဒီကနေ့ဆွေးနွေးပွဲကတော့ဒီမှာပဲရလကြရအောင်ပါအားလုံးပါဝင်ဆွေးနွေးကြတဲ့ပုံကိုယ်တွေအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
ဒီအမျိုးအင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနိုင်ပါပြီအင်တာနက်စာမျက်နှာ website လိပ်စာကတော့ www.bamis.voanews.com ဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ခိုင်မာတဲ့ဖွဲ့စည်းတွေရဲ့စီးမြင့်တဲ့စံတမတ်ချက်တွေပေါ်အခြေခံပြီးတည်ငြိမ်တဲ့ဒေတာရင်းစစ်ပွားရေးပုံစံတည်ဆောက်ရေးမှာအေးပက်မိတ်ဆွေတွေနဲ့လက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကတန်ထိတ်ထန်ချထားကြောင်းတရုတ်နိုင်ငံဘေကျင်းမြို့မှာလုပ်တဲ့နိုင်ငံတကာသတင်းစာရှင်းလင်းပွဲမှာမကြာသေးခင်ကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားခဲ့ပါတယ်မိတ်ဖက်တွေဖြစ်ဆက်လက်တည်ရှိနေစေဖို့စီးမြင့်စည်းကမ်းတွေကိုလက်ခံသဘောတူကြဖို့လည်းလိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။အာရှပစိဖိတ်တလွှားမှာစီးမြင့်တွေကိုခြေခံတဲ့စနစ်ကိုလက်ကင်ထားနိုင်ဖို့နိုင်ငံကြီးငယ်မရွေအဖွဲ့ဝင်တွေအားလုံးမှာပြောရေးဆိုခွင့်ရှိနိုင်ဖို့အေပက်ဟာမရှိမဖြစ်လိုအပ်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ဒီနှစ်ထဲဒေတာရင်းစီးပွားရေးရာပေါင်းစည်းမှုတွေအဆက်အသွယ်တွေအားကောင်းအောင်အခြေခံအဆောက်အုံတွေဖွံ့ဖြိုးအောင်ဆောင်ရွက်တာလို့တိုးတက်မှုတွေရှိခဲ့တဲ့အပေါ်မှာလည်းအင်မတန်မှဂုဏ်ယူမိပါတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုတွေကအတားအဆီးတွေကိုဖယ်ရှားပြီးအေပက်နိုင်ငံတွေအားလုံးမှာအလုပ်ကိုင်တွေဖန်တီးစီးပွားရေးလုပ်ငန်းတွေအားကောင်းပြီးတော့တခြားကုမ္ပဏီတွေတိုင်းပြည်တွေနဲ့ဒန်းတူရှင်ပြိုင်နိုင်စွမ်းရှိစေဖို့လည်းရည်မှန်းထားတယ်လို့ပြောကြားခဲ့ပါတယ်။စီးပွားရေးမှာအမျိုးသမီးတွေပုံမပါဝင်လာစေရေးအခရီးလိုက်စားမှုတိုက်ဖျက်ရေးတနိုင်ငံနဲ့တနိုင်ငံဖျက်ချော်ပြီးပညာရေးအခွင့်အလမ်းတွေမြင့်တင်ပေးရေးနဲ့အေပက်ရဲ့တန်ထိတ်ထန်ဖြစ်တဲ့တန်ရှင်းနဲ့စွန့်အင်အသုံးပြုရေးစတဲ့ကဏ္ဍတွေမှာအေပက်နိုင်ငံတွေအားလုံးကတိုးတက်အောင်လုပ်နိုင်ခဲ့ကြပါတယ်။ဒီကြိုးပမ်းမှုတွေဟာပြန်လည်သဟစာတာဖြစ်ပြီးအထောက်ပံ့တွေလည်းဖြစ်စေခဲ့တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အဂတိလိုက်စားမှုကိုထိန်းချုပ်တဲ့အတွေ့ဈေးကွက်မှာပုံမထိရောက်ပြီးမျက်မျှတတဖြစ်စေသလိုဇီဝလောင်စာတွေအသုံးပြုမှုလျှော့ချတဲ့အတွေ့ပဝင်းကျင်ပုံမှန်တန်ရှင်းပြီးစီးပွားရေးလည်းပုံမှန်အားကောင်းစေပါတယ်။ ဒီလိုပဲမြို့သမီးတွေအတွက်အခွင့်အလမ်းတွေပုံမအကောင်းလာစေသလိုလူမှုအတိုင်းဝိုင်းမှာတရားမျှတမှုနဲ့တရားဝါပြောမှုတွေလည်းဖြစ်ထွန်းစေပါတယ်။အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တဲ့တိုးတက်မှုတွေအလုံးဟာလည်းအေးပတ်နိုင်ငံတွေအတွက်မျှတပြီးရေရှည်ခံတဲ့အနာဂတ်ပေါ်ပေါက်လာအောင်အာမခံချက်ရှိစေမယ်။တခုတည်းသောအရေးကြီးတဲ့ရည်မှန်းချက်ကိုလည်းအထောက်အကူပြုပါတယ်။ Ebola ရောဂါဟာကမ္ဘာတဝန်းချိန်ချောက်မှုတစ်ရပ်ဖြစ်တာကြောင့်တစ်ကမ္ဘာလုံးကတုံ့ပြန်ဆောင်ရွက်ဖို့လိုတဲ့ဆိုတာကိုလည်းအားလုံးကနားလည်ထားတဲ့အကြောင်းဝန်ကြီးကယ်ရီကပြောခဲ့ပါတယ်။ Ebola ရောဂါကိုအရှိန်အဟုန်နဲ့တုံ့ပြန်ဆောင်ရွက်နိုင်အောင်ဖန်တီးရမှာနိုင်ငံအများအပြားကအတူတကွလက်တွဲကြိုးပမ်းခဲ့ကြသလိုအေးပက်မိတ်ဆွေတွေအားလုံးကိုလည်းကူညီကြဖို့တိုက်တွန်းလိုတဲ့အကြောင်းတုံ့ပြန်မှုတွေပုံမတိုးတက်လာဖို့နဲ့တိုင်းပြည်အများအပြားကအတူတကွပူးပေါင်းလုပ်ကိုင်နိုင်စွမ်းရှိတဲ့စံနမူနာကနေပေါ်ထွက်လာနိုင်တယ်လို့လည်းဆိုပါတယ်။Ebola ရောဂါတိုက်ဖျက်ရေးမှာဆောင်ရွက်မှုတွေဟာအနာဂတ်မှာအလားတူစိန်ခေါ်မှုမျိုးတွေကိုအတူတကွလက်တွဲရင်ဆိုင်နိုင်တဲ့ဆိုတော့စံနမူနာတစ်ခုဖြစ်လာနိုင်တယ်လို့လည်းဝန်ကြီးကယ်ရီကပြောကြားသွားခဲ့ပါတယ်ရှင
်။ American စုရိုက်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American စုရိုက်ရဲ့အာဖို့ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြရပါတယ်ခင်ဗျာ။သရရှိမှခင်ဗျာ VOE ကိုစာရေးသားဝေဖန်ကြံပြုလိုတာပဲဖြစ်ဖြစ်သချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဲဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက barmis@voenews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2323899လေးနဲ့ fax နံပါတ်ကတော့2323899ဖြစ်ပါတယ်မြန်မာပြည်ကနေတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့အမှတ်130တက်တူရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိပ်မှုပြီးဆက်သွယ်နိုင်ပါတယ်ခင်ဗျာVOA ရဲ့အင်္ဂါနေ့မနက်ပိုင်းစီစဉ်ပုံတဟုနေ့မနက်ပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုကိုဆမ်မိုဝေကကြီးညာပေးသွားမှာပါခင်ဗျာ
ကင်းညာနိုင်ငံအရှိနောက်အရှိမြောက်ပိုင်းမှာမနေ့ကလူ40နီးပါးတိဆုံးခဲ့ရတဲ့တက်ခတ်မှုဖြစ်ပွားပြီးတဲ့နိုင်ပိုင်းအတွင်းမှာပဲပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့ရဲ့နေရာမှာလူအစ်စ်တွေခန့်အပ်လိုက်တဲ့အကြောင်းကင်းညာတမရဥဟုရူကင်ညာတာကကြေညာလိုက်ပါတယ်ပြည်ထရေးဝန်ကြီးဂျိုးဆက်အိုလီလန်ခူရဲ့နေရာကိုလူသစ်ခန့်အပ်လိုက်ပြီးရဲချုပ်ဒေးဗစ်ကီမိုင်ယိုရဲ့စီကနေနှုတ်ထွက်စာလက်ခံရရှိထားပြီးပြီလို့ကင်ညာသမရကကြေညာသွားတာပါ Islamic အစွန်းရောက်တွေကတက်ခတ်မှုတွေဆက်တိုက်ပြုလုပ်နေတာကိုမတားဆီးနိုင်လို့ဆိုပြီးတော့သူတို့နှစ်ဦးစလုံးကိုဝေဖန်တာခံနေရတာဖြစ်ပါတယ်ခင်ဗျာအဲစစ်သူရောအုပ်စုရဲ့ခေါင်းဆောင်အဘူဘေကာအယ်ဘာဂါဒီရဲ့ဇနီးနဲ့ကလေးတဦးကိုလက်ဘနွန်စစ်တပ်ကထိန်းသိမ်းလိုက်တယ်လို့အစိုးရရဲ့လုံခြုံရေးအရာရှိတွေကပြောဆိုပါတယ်။မှတ်ပုံတွေကအတူကိုင်းဆောင်ထားကြတဲ့သူတို့နှစ်ဦးကိုစီးရီးယားနယ်စပ်မှာလွန်ခဲ့တဲ့ဆယ်ရက်ကဖမ်းဆီးခဲ့တာဖြစ်ပြီးတော့လက်ဘနွန်ကာကွယ်ရေးဝန်ကြီးဌာနကစစ်ဆေးမေးမြန်းနေတယ်လို့အစိုးရအရာရှိတွေကပြောဆိုပါတယ်။နိုင်ငံခြားထောက်လှမ်းရေးဌာနတွေရဲ့အကူအညီဆောင်ရွက်မှုနဲ့စစ်တပ်ကသူတို့နှစ်ဦးကိုထိန်းသိမ်းခဲ့တာဖြစ်တယ်လို့လက်ဘနွန်မှာရှိတဲ့သတင်းစာတစ်စောင်ကဖော်ပြထားပါတယ်။ရုရှားနိုင်ငံဟာယူကရိန်းပေါ်မှာတမင်ရည်ရွယ်ချက်ရှိရှိနဲ့မတိမငင်ဖြစ်အောင်ဆက်လက်လှုပ်ဆောင်နေတယ်လို့ NATO အဖွဲ့ဝင်နိုင်ငံတွေကပြစ်တင်ဝေဖန်နေတဲ့အချိန်မှာပဲယူကရိန်းစစ်တပ်ကိုအကူအညီအစ်စ်တွေပေးသွားမယ်လို့ NATO နိုင်ငံသားရေးဝန်ကြီးတွေကကြေညာလိုက်ပါတယ်။အင်ကာနီဘရက်ဆယ်မှာကျင်းပတဲ့ဝန်ကြီးများအစည်းအဝေးမှာ NATO အဖွဲ့ချုပ်ဖြစ်တဲ့ Jens Stoltenberg ကရုရှားရဲ့လှုပ်ရက်ဟာယူကရိန်းရဲ့လုံခြုံရေးကိုအလေးထားယုံအလေးမထားယုံတာမကပဲဥရောပအတ္တလန္တိတ်ဒေသတခွင်ရဲ့လုံခြုံရေးနဲ့တည်ငြိမ်မှုကိုပါဆက်နွယ်ပတ်သက်နေတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ခင်ဗျာ
သတင်းချင်းညုတ်ကိုကုဆမ်မိုဝေကကြေညာခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့အအောင်ပါဒီဇင်ဘာ3ရက်ဗုဒ္ဓဟူးနေ့မနေ့ကင်ဗီယိုမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာဗီယိုကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်တွေအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့မနေ့ကင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.